မင်္ဂလာပါ။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်သူတွေရဲ့တပိတ်မောက်တိုက်ပွဲဘလောက်ထိရောက်နေတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ဒီပါနေကမှာ2021 February အာနာသိမ်းပွဲအပြီးပေါ်ပေါက်လာတဲ့အာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဟာ3လနီးပါးအကြာဧပြီလကုန်ပိုင်းအရောက်မှာတော့အတော်လေးနည်းပါးသွားခဲ့ပါပြီ။နိုင်ငံတော်လူပေါင်း950ကျော်သေဆုံးခဲ့သည့်အထိကြမ်းကြမ်းတမ်းတမ်းရဲရဲဆက်ဆက်ပစ်ခတ်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပွဲကြီးတွေနည်းပါးသွားရတာသဘာဝကျပါတယ်။ဒါပေမဲ့ဆက်ပြီးကြံနေသေးတာတွေကတော့အစိုးရရန်တရားမလဲပတ်နိုင်အောင်လုပ်တဲ့ CRM လှုပ်ရှားမှုတွေစစ်တပ်ပိုင်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီထုတ်ကုန်တွေကိုတပိတ်မောက်တဲ့လှုပ်ရှားမှုတွေအစိုးရဘန်ဒါအခွန်မရအောင်တပိတ်မောက်တဲ့လှုပ်ရှားမှုတွေစတာတွေကြံရစ်ပါတယ်အဲ့ဒီတဲကမှစစ်တပ်ပိုင်ကုမ္ပဏီတွေထုတ်ကုန်နေနဲ့အစိုးရဘန်ဒါမရအောင်လုပ်တဲ့တပိတ်မောက်မှုတွေကိစ္စကတော့စိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီလှုပ်ရှားမှုတွေဘလောက်ထိရောက်မှုရှိနေသလဲဘရုံမူကြီးမင်းအောင်လှိုင်နဲ့သူ့စစ်ကောင်စီအာဏာမရအောင်ကြိုးပမ်းမှုကိုရောထိခိုက်စေနိုင်မလားဆိုတာလေ့လာတင်ပြသွားပါမယ
်စစ်တပ်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီတွေရဲ့ထုတ်ကုန်တွေကိုတပိတ်မောက်မှုကိစ္စအကြောင်းပြောရရင်မြန်မာပြည်အားနဲ့အခြားဖြော်ယမကာတွေကိုတပိတ်မှောက်ကြတဲ့ကိစ္စကအထင်ရှားဆုံးဖြစ်ပါတယ်။1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း1990မှာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ကိုဖွဲ့စည်းခဲ့တယ်လို့အဲ့ဒီကုမ္ပဏီကနေလုပ်တဲ့လုပ်ငန်းတွေအများကြီးထဲမှာမှမြန်မာပြည်အားထုတ်လုပ်မှုလုပ်ငန်းဟာအောင်မြင်မှုအရာဆုံးဖြစ်ခဲ့ပါတယ်။1988အာဏာသိမ်းစစ်ဘုတ်ချုပ်တွေဟာတိုင်းပြည်ကိုဈေးကွက်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာခဲ့ပေမဲ့နိုင်ငံသားသွင်းကိုအမြောက်အများကိုတင်သွင်းခွင့်ပိတ်ပင်ထားခဲ့ပြီးအဲ့ဒီထဲမှာဖြော်ရည်နဲ့ရမကအမျိုးမျိုးပါဝင်ခဲ့ပါတယ်။2011ခုနှစ်မတိုင်ခင်အထိနိုင်ငံသားပြည်အရက်နဲ့ဘီယာတင်သွင်းရောင်းချခွင့်လုံးဝပိတ်ပင်ထားတဲ့မြန်မာနိုင်ငံမှာမြန်မာဘီယာဟာနံပါတ်1ရောင်းအားအကောင်းဆုံးဈေးကွက်ဝေစုအများဆုံးရတဲ့ဘီယာဖြစ်ခဲ့တာပါ။2017နောက်ပိုင်းသမရဦးသိန်းစိန်လက်ထက်မြန်မာနိုင်ငံထဲမှာ Heineken Beer, Carlsberg Beer နဲ့ထိုင်းနိုင်ငံက Beer Chan ကုမ္ပဏီတွေရင်းနှီးမြှုပ်နှံခွင့်ရပြီးလာရောက်ထုတ်လုပ်ကြလို့ဈေးကွက်ဝေစုခွဲဝေပေးလိုက်ရတဲ့အတိုင်းမြန်မာ Beer ဟာနံပါတ်1ရောင်းအားအကောင်းဆုံးနေရာကနေကျမသွားခဲ့ပါဘူး။အကြောင်းရင်းကတော့သူ့မှာကျယ်ပြန့်တဲ့ဖြန့်ချီရေးကွန်ရက်ရှိနေတာသူ့ရဲ့ CBR အယောင်ဆိုင်တွေကိုအထူးအခွင့်အရေးတွေပေးပြီးအခြားကုမ္ပဏီထုတ် BR တွေရောင်းချခြင်းမပြုပါဘူးလို့ရော်ကြေးပါတဲ့စာချုပ်တွေချုပ်ဆိုပြီးလုတ်ကင်ခဲ့တာကြောင့်အခြား BR တွေပေါ်အသာစီးရပြီး2021ခုနှစ် January လကုန်ထိဈေးကွက်ဝေစုအများဆုံးဆက်ရနေခဲ့တာဖြစ်ပါတယ် Eurocham မြန်မာရဲ့ Consumer Good Guide 2020အစီရင်ခံစာမှာနှစ်ပေါင်း20ကျော်အောင်မြန်မာ BR နဲ့ Edmund Gold ကဈေးကွက်ဝေစု80ရာခိုင်နှုန်းကျော်ယူထားတယ်လို့ဖော်ပြထားတာတွေ့နိုင်ပါတယ်
။အာဏာသိမ်းပွဲအပြီးဆန္ဒပြပွဲတွေ CDN လှုပ်ရှားမှုတွေနဲ့အတူပြည်သူတွေဟာစစ်တပ်ပိုင်ထုတ်ကုန်တစ်ခုဖြစ်တဲ့မြန်မာဘီယာကိုသဘိတ်မှောက်ကြပါတယ်။အဲ့လိုသဘိတ်မှောက်မှုမှာစားသုံးသူပြည်သူတွေမကဂုံတိုက်ကြီးတွေ store ဆိုင်တွေလေကွာ house တွေအပြင်အရက်ဘီယာရောင်းချခွင့်ရှိတဲ့စားတောက်ဆိုင်တွေပါပါဝင်လာခဲ့ကြမှာတော့မြန်မာဘီယာဟာဈေးကွက်ထဲမှာလုံးဝမမြင်မတွေ့ရတော့တဲ့အနေအထားကိုဆက်ရောက်သွားစေပါတော့တယ်။ပြောရရင်ပြည်သူတွေရဲ့မြန်မာဘီယာကိုတပိတ်မောက်မှုအကြီးအကျယ်အောင်မြင်မှုရပြီးစစ်တပ်အတွက်ဝင်ငွေဒေါ်လာသန်းပေါင်းများစွာထိခိုက်နေတာမှုဖြစ်ပေါ်စေခဲ့ပါတယ်။ပြည်သူတွေဟာအစိုးရဘန္ဒာတိုက်တဲ့အခွင့်ဝင်ငွေတွေရောက်မသွားအောင်အောင်ပါလီထီလုပ်ငန်းကိုလည်းတပိတ်မောက်ကြပါတယ်။2019 January 1ရက်မှာဖွင့်တဲ့22ကြိမ်မြောက်ကျပ်900ရန်အောင်ပါလီထီအတွက်အစိုးရဟာကျပ်ငွေ21ဘီလီယံဘိုးရောင်းချခဲ့ရပြီးအခွင့်ငွေကျပ် 8.4 ဘီလီယံရခဲ့ပါတယ်ကြက်ငါးရံအထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြန်ပြဝင်ငွေကြက်ဘီလီယံ100လောက်ရစီခဲ့တဲ့သဘောပါ2021 February 1ရက်မှာဖွင့်တဲ့24ကြိမ်မြောက်ကြက်1000တန်အောင်ပါလီထီအတွက်အစိုးရဟာကြက်ငွေ34ဘီလီယံဘိုးရောင်းချခဲ့ရပြီးအခွင့်ငွေကြက် 73.6 ဘီလီယံရခဲ့ပါတယ် NLD အစိုးရနောက်ဆုံးနှစ်ကြက်1000တန်ထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြန်ပြဝင်ငွေကြက်163ဘီလီယံကျော်လောက်ရစေခဲ့တဲ့သဘောပါ
အခုပြည်သူတွေရဲ့တပိတ်မှောက်မှုကြောင့်အဲ့ဒီအခြေအနေပြောင်းလဲသွားပါပြီရောင်းချချိန်အချိန်2လလောက်ယူပြီးမေလ1ရက်နေ့ကဖွင့်ခဲ့တဲ့26ချိန်မြောက် jet the town then tilemme nip billion jobube yang yaro rajao a kungwe jet ten shia laube yaro me sure the boba dabin nasakunajin yao ombali tilemme dwe yang chara majamati yaro re dwe now by ombali tigani soya dwe a kun longwa yanai me chini mishiro babu tidure ye ombali ti bo the bay mamu omye mu yare lo sunai mare dabin pidure ye a chado the bay mamu rele shinibade Ubama, sit up by Gomine, Sibojo, Dadamiri, Shea, Anyati Babi, VNM, Viettel, Ne, Pesalo de Mitel, Mobile Phone Operator, Longama, Mitel, Singadri, Matombo, Pidure, Jah, Lozo, Muri, Shigabime, See a tea jam at the Nine Babu. Dabime, Mitel Gani, Winsamu, Bede, Internet, Gables, Ne, Winsamu Guro, the Baymamu, Omnibabu. စစ်ကောင်စီဟာပြည်သူတန်ပေါင်းများစွာအသုံးပြုနေတဲ့မိုဘိုင်းဒေတာအပါအဝင်အင်တာနက်ဝန်ဆောင်မှုသုံးမျိုးကိုပိတ်ပင်လိုက်တဲ့အတွက်ပိတ်ပင်မှုမရှိသေးတဲ့ကေဘယ်စနစ်အင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေစီမှာဝယ်လိုအားအဆမတန်တက်သွားစေခဲ့ပါတယ်။အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအတော်များများဟာအင်တာနက်အသုံးပြုဖို့လိုရာကြောင့်
အချားသောပြည်သူတွေရဲ့သပိတ်မှောက်မှုအများကြီးရှိနေပါသေးတယ်။အခုမျိုးစုံမဆောင်ဖို့လဲသမားတွေကိုခြေပေးထားတဲ့ငွေတွေပြန်မဆက်သေးပဲဆိုင်းငံ့ထားဖို့မော်တော်ယာဉ်မှတ်ပုံတင်ကြေးတွေမသွင်းကြဖို့စသဖြင့်ရှိသေးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းသပိတ်မှောက်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအသေးစိတ်စီးရင်တိတ်မကြခင်ထုတ်ပြန်သွားဖို့ရှိနေပါသေးတယ်။ဘုရုံမကြီးမေအောင်လှိုင ကိုငွေဆက်ကူရိုက်နှိပ်သုံးဆွဲခဲ့တဲ့နီးနဲ့ဖြည့်ရှင်းခဲ့တဲ့တာရကတွေရှိခဲ့ပြီးအဲ့ဒါကလည်းတွယ်ဝိုက်တဲ့နီးနဲ့ပြည်သူတွေရဲ့ငွေကိုရယူလိုက်မှုလို့လည်းပြောနိုင်ပါတယ်တကယ်တော့အခုပြည်သူတွေလုံနေကြတဲ့သပိတ်ပေါမှုတွေဟာဒီမိုကရေစီအစိုးရတရားရက်ကိုဆန့်ကျင်ကောက်ွက်မှုမျိုးဆိုရင်တော့အတော်လေးထိရောက်နိုင်ပါတယ်လက်ရှိအာဏာသိမ်းစစ်ကောင်စီအတွက်ကတော့သူတို့အာဏာတည်မြဲရေးကိုပဲဒီဇိုင်းမမအကောင့်တွေဖော်မဲ့အနေအထားမြင်တွေ့နေရတာမို့ပြည်သူတွေရဲ့သပိတ်ပေါမှုကြောင့်တိုင်းပြည်စီးပွားရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးဘယ်အပိုင်းကိုပဲထိခိုက်တိတ်ပြီးအလင်းနဲ့ထားမဲ့ပုံပြည်သူတွေတောင်းဆိုမှုကိုအလျှော့ပေးမဲ့ပုံမတွေ့မပြင်ရသေးကြပါဘူး